တော်ရရှိမြတ်ခင်ဗျာနိုင်ငံရေးစီးပွားရေးအရာအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအဓိကဝင်ငွေရရလမ်းကြောင်းဟာအခုထိမူလရှိရင်ဆွဲသဘာဝတရားစတ်တွေပဲဖြစ်နေပါသေးတယ်ရေနံသဘာဝတငွေသစ်တွင်းထွက်ကြောင်းမြေရတနာတွေရေရွက်ပစ္စည်းတွေအစရှိတဲ့သဘာဝကပေးတဲ့ကုန်တွေကိုပဲအမိပြုပြီးတော့နေရာစဲပဲဖြစ်နေပါတယ်နိုင်ငံတကာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံအမှန်တကယ်ဖြစ်စေတဲ့အကြီးစားဆက်မှုလုပ်ငန်းတွေကတော့လောက်လောက်လာလာမရှိသေးပါဘူး2021ခုနှစ်ကစပြီးမြန်မာနိုင်ငံအသွင်ကူးပြောင်းရေးလမ်းကြောင်းကိုစပြီးတော့ရှောက်ခဲ့ခြင်းကနေနိုင်ငံတွင်းမှာမှတ်ပုံတင်ပြီးစက်မှုလုပ်ငန်းပေါင်း 4,000 ကျော်နဲ့စက်မှုမဟုတ်တဲ့တခြားလုပ်ငန်းပေါင်း 32,000 ကျော်ရှိတယ်လို့အစိုးရကထုတ်ပြန်တဲ့စာရင်းစရာတွေအရသိရပါတယ်မြန်မာနိုင်ငံရဲ့လက်တလောအခြေအနေမှာ SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေရဲ့အခက်အခဲကကြီးမားလို့လာနေပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ဂျာမနီနိုင်ငံအစိုးရရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကမြန်မာနိုင်ငံဆိုင်ရာအရာရှိMr. Guzmiska,
the outlook for economic growth has been revised up to 8% is a great success. That will probably make Myanmar the champion in ASEAN.
စီးပွားရေးတုတ်တေတရေခံမှန်းချက်အရမြန်မာနိုင်ငံရဲ့ပြီးခဲ့တဲ့နှစ်စီးပွားရေးတုတ်တေဖွံ့ဖြိုးမှုနှုန်းဟာ800ခန့်နှုန်းနဲ့အထက်ရှိလိမ့်မယ်လို့ခံမှန်းကြပါတယ်။အဲဒါကြောင့်မြန်မာဟာ ASEAN ဒေသတွေမှာလူဆောင်ကောင်းတဲ့ဖွယ်ဖြစ်နေပါတယ်။ဒါပေမဲ့အဲ့ဒီ800ခန့်နှုန်းကျော်တုတ်တေတယ်ဆိုတာသဘာဝတရားစတာတွေကပဲအခြေခံပြီးတော့ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။အကြီးစားဆက်မှုလုပ်ငန်းတွေမထူထောင်နိုင်သေးတဲ့မြန်မာနိုင်ငံအတွက်အခုလက်တလောအခြေအနေမှာ SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေရဲ့အခက်အခဲကအင်မတန်အရေးကြီးလို့လာနေပါတယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့မေလတရနေ့ရန်ကုန်မြို့အင်းရလေးဟိုတယ်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်ဘဏ်တွင်နဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီနဲ့ဂျာမနီအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီတို့ပူးပေါင်းကျင်းပတဲ့ပြည်စားရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။အခုအခါမှာမြန်မာနိုင်ငံမှာအသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေဟာနိုင်ငံတွင်းကလုပ်ငန်းအလုံးရဲ့90ရာခိုင်နှုန်းကျော်ရှိနေတယ်လို့သိရပါတယ်။အဲ့ဒီထက်မှာစောက်တကုံလုပ်ငန်းက60ရာခိုင်နှုန်းကျော်ဆက်မှုလက်မှုနဲ့တခြားအထွေထွေလုပ်ငန်းတွေက30ရာခိုင်နှုန်းကျော်ရှိနေပါတယ်။အသေးစားနဲ့အလတ်စားလုပ်ငန်းတွေဟာမြန်မာနိုင်ငံစီးပွားရေးရဲ့အဓိကကြောရွတ်မန်တိုင်ဖြစ်လာပါလိမ့်မယ်။အလုတ်ကိုင်းအခွင့်အလမ်းတွေကိုဖန်တီးတဲ့နေရာမှာအင်မတန်အရေးကြီးအဓိကကြတဲ့နေရာမှာရောက်ရှိလာမှာဖြစ်ပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းရှင်တွေမှာအကန့်အသတ်တွေစခေါ်မှုတွေတပုံတပင်နဲ့ကြုံတွေ့နေရပါတယ်လို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာမစ္စတာကူးစမစ်ကပြောကြားခဲ့ပါတယ်။ပြည်တွင်းကအသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေကလည်းသူတို့ရဲ့လုပ်ငန်းတွေရှင်းသားအောင်မြင်နိုင်ရေးအတွက်အဓိကအနေနဲ့အရင်းအနှီးလိုအပ်နေတယ်လို့ပြောပါတယ်။အခုဆိုရင်မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေနဲ့တန်းတူရှင်းပြန်ရရမယ့်2015ခုနှစ်ကိုရောက်ရှိလာပြီဖြစ်ပါတယ်။ဒါပေမဲ့ပြည်တွင်းကအသေးစားနဲ့အလတ်စားလုပ်ငန်းရှင်တွေကတော့သူတို့လုပ်ငန်းတွေရှင်းသားအောင်မြင်နိုင်ရေးအတွက်အဓိကအနေနဲ့ရင်းနှီးအခက်အခဲတွေနဲ့ကြုံတွေ့နေရတယ်လို့ပြောဆိုကြပါတယ်။လုံခြုံရေးတယောက်ပြောတာကတော့
အခု2015ဟာအာဆီယံအရှေ့တုန်းအာရှမှာစီးပွားရေးဈေးကွက်ကြီးတစ်ခုလဲအောက်မှာနိုင်ငံတကာစီးပွားရေးတွေနဲ့ရှင်ပြိုင်ပြီးအလုပ်လုပ်ကြရတော့မယ်ဆိုတဲ့အခါကျတော့အလုံးဟာမျက်ကလေးဆန်ပြဖြစ်လာတယ်။ဘာလို့ဆိုကျွန်တော်တို့မှရှင်ပြိုင်နိုင်တဲ့အင်အားအရန်ချိနေပါတယ်။ကျွန်တော်တို့လိုအပ်နေတာဘာလဲဆိုရင်ရင်းနှီးအဓိကတော့ငွေလိုတယ
်။တချို့လုံခြုံရေးတွေကလည်းငွေကြေးအပြင်နည်းပညာလည်းလိုအပ်တယ်လို့ပြောကြပါတယ်ဘန်လုံငန်းဆိုင်ရာကြွကျင်သူဒေါက်တာဂျော့ချ်ဆိုးဝင်းကတော့
marketing အပိုင်းမှာလည်းလိုတယ်ကိုပစ္စည်းကို Thailand တို့ Vietnam တို့နဲ့ပြိုင်ပြီးတော့ရောင်းရင်ဘယ်လိုအစွန်ထုတ်ပြီးတော့ရောင်းမလဲ packing ကအစားလीလူမြင်လို့ရှိရင်ဝယ်ခြင်းစရာဆွဲဆောင်မှုရှိဖို့လိုတယ် technology လည်းပါတာပေါ့ဒါပေမဲ့ technology ထက်ကောင်းကောင်းလေးလှုပ်ရမှာပါလားဆိုတော့စိတ်ကိုပြင်ဖို့လိုတယ်အဲ့ဒါအဓိက
ဂျာမန်နိုင်ငံကစီးပွားရေးကြွကျင်သူ Mr. Guzmiz ကမြန်မာနိုင်ငံမှာအဓိကကျတဲ့အသေးစားနဲ့အလတ်စားဆက်မှုလုပ်ငန်းတွေကိုထောက်ပံ့ကူညီပံ့ပိုးပေးတဲ့အစီအစဉ်တွေကတော့နှိကွေးနေပါတယ်။မြန်မာနိုင်ငံရဲ့စီးပွားအမှန်တကယ်ဖွံ့ဖြိုးတိုးတက်ခြင်းနဲ့ဆိုရင်အဲ့ဒီအသေးစားနဲ့အလတ်စားလုပ်ငန်းတွေကိုတိုးတက်ဖွံ့ဖြိုးလာအောင်မြင့်တင်ပေးရမှာဖြစ်ပါတယ်။ပြီးတော့စီးပွားရေးလောက်ကင်ခွင့်ဟာလူနည်းစုရဲ့လက်ထက်မှာသာရှိနေတဲ့အနေအထားကိုပြောင်းလဲပေးရမှာဖြစ်ပါတယ်လို့လည်းမစ္စတာကူးစမစ်ကပြောကြားခဲ့ပါတယ်ခင်ဗျာ။